ထောင်ငီချုပ်ပြည်ရွေးချယ်မဲ့ရွေးကောက်ပွဲမှာတော်ဝင်မိသားစုဝင်တူကိုပါတီကိုစားကြည့်ရှင်ပြိုင်မှုအမည်စင်းတင်သွင်းခဲ့တဲ့နိုင်ငံရေးပါတီကိုဖျက်သိမ်းပြီးရွေးကောက်ပွဲကော်မရှင်ကချိန်ကောင်းတွေဆက်တဲ့အချိန်ကိုဒီနေ့ပဲရှင်းပြလိုက်ပါရယ်ထိုင်းနိုင်ငံရဲ့စင်းရင်းခံပြီးစင်းရင်းနဲ့ဒီမိုကရေစီနည်းကျဆွေးရကိုရွေးချယ်တဲ့စနစ်မှာစင်းရင်းစည်းကမ်းတွေကိုချုပ်ပေါက်တယ်ဆိုပြီးထိုင်းရဆာချက်ပါတီကိုဖျက်သိမ်းပြီးကော်မရှင်ကတန်ချလိုက်တာပါမလ24ရက်နေ့မှာကျင်းပမဲ့ဝန်ကြီးချုပ်ပြည်ရွေးချယ်မဲ့ရွေးကောက်ပွဲမှာမင်းသမီးဦးပိုးရတနာမဟိတော်ပါတီကိုယ်စားချုပ်ရှင်ပြိုင်မှုထိုင်းရဆာချက်ပါတီကပြီးခဲ့တဲ့တောက်ကြနေ့မှာအဆိုပြုခဲ့တာဖြစ်ပါတယ်အခုကအသက်69နှစ်အရွယ်ရှိဖြစ်တဲ့ထိုင်းပြည်နယ်အမတော်မင်းသမီးဦးပိုးရတနာ1982ခုနှစ်မှာအမေရိကန်နိုင်ငံသားသူနဲ့လက်ထပ်ခဲ့ပြီးတော်ဝင်မိသားစုရဲ့ရာကိုဆွံ့လုပ်ခဲ့တာပါနောက်ပိုင်းမှာတော့ခင်မုန်းဖြစ်သူနဲ့ကွာရှင်းထားပါတယ်ဒါပေမဲ့လည်းဘီမဟာဝါဇီယာလောင်ကောင်းကတော့တော်ဝင်မိသားစုဝင်ဖြစ်တဲ့အတွက်ဝန်ကြီးချုပ်ဖြစ်ရှင်ပြန်တဲ့လုပ်ရာခြေကောင်းပြင်းနဲ့မညီလို့တင့်တော်တဲ့လုပ်ရမဟုတ်တဲ့အကြောင်းပြောဆိုခဲ့ရပါယူကော့ပွဲကော်မရှင်ကလည်းတတ်မှတ်ချက်နဲ့မကန့်ညီတဲ့အကြောင်းတင်းလာနေတော့မှပဲဆုံးဖြတ်ထားပါတယ်မင်းသမီးဦးပိုးရတနာကတော့တိုင်းပြည်နဲ့ထိုင်းပြည်သူတွေအလုံးတွေအလုံချူးချူးကိုရိုးရိုးသားသားရည်ရွယ်ခဲ့ပေမဲ့ဒီနေ့အချိန်မှာဘလူလာအတက်ပြဿနာတွေကြုံရတဲ့အတွက်စိတ်မကောင်းဖြစ်နေတဲ့အကြောင်းအင်တာနက်လူမှုကွန်ရက်ကနေပြောဆိုထားပါယူကော့ပွဲကော်မရှင်ကဖြတ်သိမ်းဖို့တိုင်ကြားခံရတဲ့ထိုင်းရဆာချက်ပါတီဟာပြည်ပမှာတင်းရှောင်နေတဲ့ဝန်ကြီးချုပ်ဟောတက်ဆင်ရှင်နာဝတ်နဲ့ဆက်နွယ်ရေးပါတီတစ်ခုလည်းဖြစ်ပါတယ်